န်တော့ဝယ်ရတော့မလို့ဖြစ်နေပြီကိုသားညုံကြီး။မှန်ကြည့်လိုက်ုံနဲ့လေကိုရဲ့အသားရည်အခြေအနေကိုသုံးသပ်ပြီးတော့ဘယ်နာတော့ဖြစ်အရေးအကြောင်းတွေပေါ်နေပြီးအဆက်ပြောက်တွေဖြစ်နေပြီဆိုပြီးတော့တမျက်နှာလုံးမှာဖြစ်နေတဲ့အခြေအနေကိုပြောပြနိုင်တယ်။နောက်မှန်တဲ့စမတ်ဖုန်းထိတ်ဆက်ပြီးတော့လေအဲ့ဒီအချက်လက်တွေကိုကိုရဲ့စမတ်ဖုန်းထဲမှာထည့်ထားလို့လည်းရတယ်
။ရိုးရိုးမှန်နဲ့ကြည့်လို့ရှင်လေမြင်နေရတာပဲမဟုတ်လားမဆင်ပြမောပတ်စံကုန်ခံပြီးတော့စမတ်မှန်ဝယ်ကြည့်စရာလိုလိုလားဗျ
smart mirror မှန်ဆိုတော့မြင်ရတာလည်းမဟုတ်ဘူးဘယ်နာကိုပို့ပြီးဂရုစိုက်ရမယ်ဆိုတာတွက်ချက်ပေးနိုင်တယ်လေနောက်ကိုယ့်ရဲ့ဖုန်းထဲမှာသူ့ရဲ့အချက်လက်တွေရှိနေတော့အသားရည်ပိုကောင်းလာသလားပိုဆိုးသွားသလားဆိုတာပြန်သုံးသပ်ကြည့်နိုင်တာပေါ့ရှင
်မဆုမြတ်မုံပြောနေတဲ့ smart မှန်မျိုးအပါအဝင် internet နဲ့ချိတ်ဆက်ပြီးတော့သုံးရတဲ့ smart ပစ္စည်းပေါင်းကကမ္ဘာတစ်ဝှမ်းမှာဒီနှစ်ထဲ10 billion ကျွဲလောက်ရှိနေတယ်တဲ့ Gartner ဆိုတဲ့ American ကနည်းပညာဆိုင်ရာလေ့လာအကျင့်ပေးနေတဲ့ company ကခန့်မှန်းထားတာ2020ခုနှစ်ကုန်ကနီးလောက်ဆိုရင်တော့ဘီလီယံ20ကျော်လောက်ထိတော်မှရှိသွားနိုင်နေတဲ့မြောက်အမေရိကနောက်ယောပါနဲ့တရုတ်နိုင်ငံတွေမှာသုံးတဲ့သူတွေပိုတော်မှများလာအောင်မယ်ဆိုပြီးတော့တွက်ထားတယ
်ဖြစ်တော့မှာပေါ့အိမ်သုံး electronic ပစ္စည်းအယောင်ဆိုင်တွေကိုတွားကြည့်လို့ရှင်နောက်ဆုံးပေါ်အလုံးကကွန်ပျူတာကွန်ရက်ကတစ်ဆင့်သုံးတဲ့သူရဲ့ smartphone နဲ့ချိတ်ဆက်ထားနိုင်တဲ့ပစ္စည်းတွေကြီးပဲတလောကပဲဒီဂျမနီနိုင်ငံဘာလင်မှာလုတ်သွားတဲ့ IFA ပြပွဲလေနောက်ဆုံးပေါ်အိမ်သုံး electronic ပစ္စည်းတွေပြပွဲမှာဆိုရင်အားလုံးကအင်တာနက်ချိတ်ဆက်ထားပြီးတော့တစ်ခုနဲ့တစ်ခုဆက်သွယ်နိုင်တဲ့ပစ္စည်းတွေကြီးပဲစကားပြောနိုင်တဲ့ရေခဲတက်တာသွားတိုက်နေရင်လည်းကိုတိုက်တဲ့ပုံစံကနေဂိမ်းထဲကလှုပ်ရှားမှုဖြစ်အောင်လို့ပြောင်းနိုင်တဲ့ smart သွားတိုက်တန်းထိုင်ရာကမထပန်းမင်တွေကိုရေလောင်းနိုင်တဲ့ smart ဥယျာဉ်မှုစနစ်အမျိုးကိုစုံနေတာပဲ internet of thing အတိုကောက် IoT ပစ္စည်းတွေ smart ပစ္စည်းတွေကြီးပဲ
အားလုံးကလူတွေအလုတ်ရှုပ်သက်သာအောင်အဆင်ပြေအောင်ရည်ရွယ်တည်ထွင်နေကြတာပါနောက်ဆိုလို့ရှိရင်အိမ်သုံးပစ္စည်းတွေအားလုံးကိုယ့်ရဲ့အင်တာနက်ကုန်ရက်ထဲမှာချိတ်ဆက်ထားလို့အိမ်ထဲကိုဝင်လိုက်တာနဲ့မိအဖွင့်အပိတ်တော်မှာကိုယ်တိုင်လုံနေစရာလိုတော့မှာမဟုတ်ဘူးလို့ CNET နီးပညာ website က editor Shra Tipkin ကပြောတယ်ဗျ
But at some point in the future kind of the vision is you walk into your home it knows that it's you getting home it automatically unlocks the door because it can sense your phone or you know whatever
ရှိတဲ့ချိန်ချိန်မှာတော့ကိုယ်အိမ်ထဲကိုဝင်လိုက်ပြီဆိုတာနဲ့အိမ်ပြန်ရောက်ပြီဆိုတာကိုအိမ်ကအလိုလိုသိအောင်လို့ရွေတာပါကိုယ့်ရဲ့ဖုန်းနဲ့ဆက်သွယ်ထားတဲ့တကားတော့ကဖုန်းနာရောက်လာပြီဆိုတာကိုသိလို့တကားလိုလိုဖွင့်ပေးမယ်နောက်ပြီးတော့ကိုလိုချင်းတလူမျိုးချိန်ထားတဲ့ဒီအိမ်ထဲကအလင်းအမောင်းအပူအေးစနစ်အားလုံးကလည်းကိုရောက်လာပြီဆိုတာကိုသိလို့အလိုလိုကိုကြိုက်တဲ့မိအောင်ဖွင့်ပေးတယ်အပူချင်းချိန်ပေးတယ်ကိုကြိုက်တဲ့တခြင်းကိုအလိုလိုဖွင့်ပေးတယ်ကိုကတကားဖွင့်ပေးပါမိဖွင့်ပေးပါလို့ဒီမခိုင်းငင်တဲ့ကောင်ဆက်တွေကအလိုလိုကြိုတိပြီးတော့အလိုလျောက်လှုပ်ပေးနိုင်တော့ကို့အတွက်ပို့ပြီးတော့လွဲကူအဆင်ပြေတာပေါ့ရှင်
သူပြောသလိုမျိုးဒီအိမ်တိုင်းမှာပစ္စည်းတွေအားလုံးကိုအင်တာနက်ကတဆင့်ချိတ်ဆက်ထားနိုင်ပြီးတော့အလိုအလျောက်တုံ့ပြန်နိုင်တဲ့အဆင့်မျိုးရောက်ဖို့ကတော့အချိန်အကြာကြီးကြာဦးမှာပါဒါမဲ့လည်းသေချာပြန်ကြည့်လို့ရှိရင်ကိုယ့်ရဲ့ smartphone နဲ့ချိတ်ဆက်ထားတဲ့ပစ္စည်းတွေကတိတ်တော့မနေဘူးရှင်တချို့ကြတော့လေဝယ်လာတဲ့ပစ္စည်းရဲ့ညွှန်ကြားချက်ထဲမှာပါလို့ဒါကို့ဖုန်းနဲ့ချိတ်ဆက်လိုက်တာတကယ်တမ်းလက်တွေ့ကြတော့လိုလည်းမလိုဘူးအသုံးလည်းမဝင်ဘူးကိုသားညုံဦးရဲ့
ဟုတ်တယ်မဆုမြတ်မောင်ကအခုပစ္စည်းသေးသေးလေးတွေကစဘာပစ္စည်းဝယ်အားလုံးက smart ပစ္စည်းတွေဖြစ်နေတော့အင်တာနက်နဲ့ချိတ်ဆက်ရတာကြီးပဲအမျိုးတွေကလည်းစုံတော့ဒီပစ္စည်းနဲ့ဟိုပစ္စည်းချိတ်ဆက်လို့ရရလားဆိုတာလည်းကြည့်ရသေးတယ်။နည်းပညာပိုင်းနဲ့မသိတဲ့သူတွေအတွက်သိပ်ပြဿနာမရှိပေမဲ့လို့နောက်ဆုံးပေါ်နည်းပညာတွေနဲ့အကျွမ်းတဝင်သိပ်မရှိတဲ့သူတွေအတွက်ကြတော့အခက်ခဲရှိတယ်။အဲ့ဒါတွေကကိုယ့်အတွက်တကယ်ရောအကျိုးရှိရလားလို့မေးစရာဖြစ်လာတဲ့အကြောင်းဒီ CNET နည်းပညာ website က Andrew Hawley ကအခုလိုပြောတယ်ဗျ။
It is a slow burner, but largely because there are so many different devices from so many different companies, but a lot of people don't really understand how these products all link.
နားလေအောင်အချိန်ပေးလိုက်လာမှာပဲဘယ်လောက်သုံးဝင်လဲဆိုတာသိနိုင်မယ့်ဟာမျိုးပါ။အဓိကကဘာကြောင့်လဲဆိုတော့ကုမ္ပဏီမျိုးစုံကထုတ်ထားတဲ့ပစ္စည်းတွေကအမျိုးဆုံးဆိုတော့ပစ္စည်းတွေတစ်ခုနဲ့တစ်ခုဘယ်လိုချိတ်ဆက်ရမှာလဲဆိုတာတော်တော်များများသိသိကြကြသဘောမပေါက်ကြပါဘူး။ဒီပစ္စည်းကကိုယ့်အတွက်ဘယ်လိုအသုံးဝင်မှာလဲဆိုတော့ကိုစားသုံးသူတွေသိနိုင်ဖို့လဲတော်တော်ခက်ခဲပါတယ်။
နောက်ဆုံးပေါ်အိမ်သုံး electronic ပစ္စည်းတိုင်းလိုလိုကဒီ internet နဲ့ချိတ်ဆက်နိုင်တယ်ဆိုတာအခြေခံမဖြစ်မနေပါတဲ့ကိစ္စတစ်ခုလို့ဖြစ်နေပြီ။အဲဒါကြောင့်ကုမ္ပဏီတွေကသူတို့ပစ္စည်းတွေပို့ပြီးတော့ရှေ့ပြေးပါတယ်ဆိုတာလုတ်ပြဖို့လိုလာတယ်။ဘာလင်မှာလုတ်သွားတယ်နောက်ဆုံးပေါ်အိမ်သုံးပစ္စည်းပြပွဲမှာဆိုလို့ရှိရင်ဒီပါးစပ်နဲ့လှမ်းပြီးတော့ခိုင်းနိုင်တဲ့ပစ္စည်းတွေလည်းတွေ့ရတယ်။ဥပမာ Samsung ကထုတ်တဲ့ Family Hub ဆိုတဲ့ရေခဲတက်တာဆိုလို့ရှိရင်အထဲမှာပါရှိတယ်လေဘာတွေထပ်ဖြည့်ဖို့လိုနေတယ်လဲဆိုတာလည်းမကဘူးချက်နီးပြုံနီးတွေကိုလည်းမေးလို့ရတယ်ရေခဲတက်တာတကားချက်ပေါ်က screen ပေါ်ကနေကိုမေးသမျှအဖြေတွေကို internet ပေါ်ကနေရှာပြပေးနိုင်တယ်အသက်နဲ့လည်းအဖြေပေးနိုင်တယ
်အဓိကကတော့အိမ်သုံးပစ္စည်းတွေကို internet နဲ့ချိတ်ဆက်နိုင်တာတဲ့ချိတ်ဆက်လိုက်လို့ဒီပစ္စည်းကဘလောက်ပိုးပြီးတော့အသုံးဝင်သွားတယ်ဆိုတာကပိုအရေးကြီးတယ်လို့ဈေးကွက်လေးလာရေးကုမ္ပဏီတစ်ခုဖြစ်တဲ့ HIS ရဲ့မူဝါဒရေးရာအကြီးအကဲသုံးသပ်သူ Dennis Kittany ကဆိုတယ်ဗ
ျ Just adding a connectivity future doesn't necessarily mean that your appliance will be sold. So that has to go along with adding smartness into the appliance.
အင်တာနက်ကွန်ရက်ကတစ်ဆင့်ချိတ်ဆက်နိုင်တဲ့ feature ပါလို့ဒီ PC ရောင်းရမယ်လို့တွက်လို့မရပါဘူး။ဒါကြောင့် PC တွေမှာအစင်းမြင့်မြင့်စွမ်းဆောင်တဲ့အသည့်ညံမျိုးထည့်ပေးဖို့လိုလာပါတယ်။ PC ကဘလောက်ထိထိရောက်အသုံးဝင်တယ်လဲဆိုတာလုပ်ဖို့လိုတယ်ဆိုတာကုမ္ပဏီတွေကလည်းသဘောပေါက်ကြပါတယ်။အင်တာနက်နဲ့ဆက်သွယ်ချိတ်ဆက်နိုင်စမ်းရှိလို့ PC ရဲ့အစွမ်းကဘလောက်ပိုထက်သွားတယ်လဲ။ဒီ PC သုံးလို့သုံးဆွဲသူအတွက်ဘလောက်အကျိုးရှိသွားတယ်လဲဆိုတာမျိုးလုပ်ပြနိုင်ဖို့ကုမ္ပဏီတွေကစူးစမ်းလာကြပါတယ်။
အင်တာနက်ကွန်ရက်ကတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ပစ္စည်းတွေပိုများလာတော့လုံခြုံစိတ်ချရရဲ့လားဆိုတာကလည်းမေးခွန်းမေးစရာဖြစ်လာတယ်မဆူပြမော။လောလောဆယ်မှာတော့ကြီးကြီးကျယ်ကျယ်ပြဿနာရှိတယ်ဆိုတာမျိုးမကြားရသေးပေမဲ့အင်တာနက်ဆိုတာကဘယ်တော့မှတရားရဂန်လုံးစိတ်ချထားလို့မရပါဘူး
။ Smart Appliances လို့ပြောတဲ့အတိုင်းပဲဒီအစ်စ်အစ်စ်ထွင်းနေတဲ့အိမ်သုံးပစ္စည်းတွေကသုံးစွဲသူတွေအတွက်ပိုပြီးတော့အသုံးဝင်အောင်လို့တုံ့ပြန်ဆောင်ရွက်နိုင်စွမ်းတွေပါလာပါတယ်။ဒါကြောင့် Smart ပစ္စည်းတွေဘလောက်ပဲရှိပြေးရှိပြေးသုံးတဲ့သူအတွက်တကယ်အသုံးဝင်တော့မှရောင်းအားကောင်းနိုင်မယ်ဆိုတာကိုတော့ electronic ပစ္စည်းကုမ္ပဏီကြီးတွေကကောင်းကောင်းသဘောပေါက်ထားကြတယ်လို့ဈေးကွက်လေ့လာသူတွေကပြောကြပါတယ်ရှင်။